ကမ္ဘာမှာ Omicron မျိုးကွဲဗိုင်းရပ်စ်ကူးစက်တာတက်လာတဲ့အတွက်ခီးသွောလာခွင့်တွေပိတ်လိုက်ပြီးဥရောပနိုင်ငံတချို့ရှိဆေးရုံတွေကလူနာတွေကိုလက်ခံဖို့ပြင်ဆင်နေကြပါတယ်။ UK နော်ဝေးနဲ့ဒိန်းမတ်နိုင်ငံကခီးသည်တွေဝင်ဝင်ကိုအင်ဒိုနီးရှားနိုင်ငံကပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့ပတ်ကပထမဆုံး Omicron လူနာကိုတွေ့ရှိပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့တားမြစ်ခီးသွောနိုင်ငံစီးမှာအဲ့ဒီနိုင်ငံတွေကိုထပ်ထည့်လိုက်ရတာဖြစ်တယ်လို့ဝန်ကြီးလိုဟုတ်ဘင်ဇာပန်ဂျာတိုင်ကပြောပါတယ်။အလားတူပဲအမေရိကန်ကနေဒါနဲ့အခြားတိုင်းပြည်ရှိပြည်ကိုအစ္စရေးကခီးသွွာလာခွင့်ပိတ်လိုက်ပါတယ်။အစိုးရအဖွဲ့မှမဲပေးဆုံးဖြတ်ခဲ့ပြီးတဲ့နောက်အစ္စရေးဝန်ကြီးချုပ်နက်ထလီဘက်နက်ရဲ့ယုံကအခုလိုကြေညာလိုက်တာပါ။အဲ့ဒီတိုင်းပြည်တွေကပြန်လာတဲ့သူတွေကလည်းကွာရန်တင်းဝင်ကြရမယ်လို့သတ်မှတ်လိုက်ပါတယ်။ကမ္ဘာတော်တော်မှာအိုမီခရွန်ကထိန်းနိုင်သိမ့်မရပြန့်နှံ့နေတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောချီက NBC သတင်းဌာနနဲ့အင်တာဗျူးမှာပြောကြားလိုက်ပါတယ်။အမေရိကဆေးရုံစနစ်မှာတကယ်ပြဿနာကကာကွယ်ဆေးထိုးဖို့အကျုံးဝင်နေတာနဲ့ကာကွယ်ဆေးမထိုးကြတဲ့သူတွေအတော့ကိုများနေတာပဲဖြစ်ပါတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဒေသမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှုန်းမြင့်မားပြီးကူးစက်မှုနှုန်းကနည်းတဲ့အတွက်အကောင်းမြင်ထားတယ်လို့ခရစ်မတ်နဲ့နှစ်တိကူကာလတွေကြောင့်အသေးအတာလူနာကားတွေမှာလူနာလက်ခံနိုင်ဖို့အတွက်လည်းပြင်ဆင်ထားတယ်လို့ ICU အကြီးအကဲ Ren Lager AB သတင်းဌာနကပြောကြားပါတယ်။